ရွှေပြောင်းချေချနေတိုင်းသူများကူညီပေးရေးအဖွဲ့ IOM ကဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းပြီးဘင်္ဂလားဒေ့ရှ်နယ်စပ်ကောက်ဆက်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတစ်ခုမှာကရင်120ဆန်း COVID-19 ရောဂါဆိုင်ရာကျန်းမာရေးဗိုလ်ဌာနတည်တစ်ခုကိုဖွင့်လှစ်ခဲ့ပါတယ်။အဲ့ဒီဗိုလ်ဌာနမှာပြင်းထန်အဆုတ်ရောင်ကူးစက်ရောဂါအတွက်တိကျခွဲထားရေးနဲ့ကုသရေးဌာနတစ်ခုပါဝင်ပြီး COVID-19 ရောဂါလူနယ်တွေအတွက်ရည်ရွယ်ဖွင့်လှစ်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာ COVID-19 စတင်ဖြစ်ပွားကလေးကလူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့အစည်းတွေကကမ္ဘာကျန်းမာရေးအဖွဲ့ရဲ့လမ်းညွှန်ချက်တွေနဲ့အညီဒုက္ခသည်အများအများနေထိုင်တဲ့ကောက်ဆက်ဘဇားခရိုင်နဲ့ COVID-19 တုံ့ပြန်ရေးပြင်ဆင်တဲ့လုပ်ငန်းတွေစတင်လုပ်ကိုင်နေကြတာဖြစ်ပါတယ်။အခုနောက်ဆုံးဖွင့်လှစ်ခဲ့တဲ့ကျန်းမာရေးဌာနတွေမှာဆိုရင်အခုအခါ IMO ကတည်ဆောက်ခဲ့တဲ့ COVID-19 ရောဂါဆိုင်ရာကျန်းမာရေးဌာနတွေမှာအလဲအလတ်နဲ့အသေးအတန်လူနာ230ကိုတစ်ချိန်တည်းလက်ခံကူတာပေးသွားနိုင်ပြီဖြစ်ပါတယ်။ IOM ကတည်ဆောက်ပေးခဲ့တဲ့ကျန်းမာရေးဌာနတွေမှာ COVID-19 ကူးစက်ခံရသူဒေသခံတွေရောတက်ကနက်နဲ့အူချာနယ်မြေကဒုက္ခသည်တွေကိုပါကူတာပေးသွားမှာဖြစ်ပါတယ်။2019ခုနှစ်ကမြန်မာစစ်တပ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာလက်နက်ကင်တပ်တွေကိုနေပြည်တော်ရှင်းလင်းရေးလုပ်ရာကရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးခဲ့ကြပါတယ်။မြန်မာစစ်ရွာကရိုဟင်ဂျာအသုံးလူကိုလက်မခံပေမဲ့ဒုက္ခသည်တွေကိုပြန်လည်စစ်ဆေးလက်ခံမယ်လို့ကြေညာထားပါတယ်ခင်ဗျာ။